American နိုင်ငံသားဖြစ်ပေမဲ့သမရရွေးကောက်ပွဲမဲပေးခွင့်မရတဲ့ပွာတိုရီကိုမှနေထိုင်သူတွေဟာလည်းဒီနှစ်သမရရွေးကောက်ပွဲမှာအရေးပါတဲ့သူတွေဖြစ်လာပါတယ်။ပွာတိုရီကိုကရွှေပြောင်းနေထိုင်သူတစ်တက်သမားနှစ်သန်းရှိတာကြောင့်ဖလော်ရီဒါပြည်နယ်ဟာ American ပြည်မမှာပွာတိုရီကိုတွေအများဆုံးနေထိုင်တဲ့ပြည်နယ်ဖြစ်ပါတယ်။ဒါကြောင့်သမရထရမ့်နဲ့ဂျိုးဘိုင်ဒန်တို့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရေးအဖွဲ့တွေကပွာတိုရီကိုမှာအရင်နှစ်တွေကနဲ့မတူဘဲမဲဆွဲမှုတွေကိုအပြိုင်ဆိုင်လုပ်နေပြီးဖြစ်ပါတယ်။ပွာတိုရီကိုနယ်မြေအုပ်ချုပ်ရေးမှုရဲ့ထောက်ခံမှုကိုရထားတဲ့သမ္မတထရမ့်ကဟာရီကိန်းမာရီယာကနေပြန်လည်တည်ထောင်ရေးလုပ်ငန်းတွေအတွက်ပွာတိုရီကိုကိုဒေါ်လာ73ဘီလီယံအထောက်ပံ့အကူအညီပေးမယ်လို့ပြီးခဲ့တဲ့လကကတိပေးထားပါတယ်။ဂျိုးဘိုင်ဒန်ကတော့ပွာတိုရီကိုမှာထုတ်ဝေတဲ့အဓိကသတင်းစာကြီးကိုတီးသန့်အင်တာဗျူးပေးခဲ့တယ်လို့အဲ့ဒီသတင်းစာကြီးကလည်းဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။လူလူသဘောထားစစ်တမ်းတွေမှာတော့သမ္မတလောင်းနှစ်ဦးကြားဘယ်သူမှရှင်းရှင်းလင်းလင်းအသာစီးမရဘဲအကျိန်းနဲ့ရှိနေစေဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ